နိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းနိုင်ငံရေးချက်တဲတွေပေါ်နေတာကြောင့်ကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုထိခိုက်မှာစိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ
် Today the UN team in Myanmar says it is gravely concerned that the recent events will jeopardize the COVID-19 vaccination effort that is underway.
မနက်မှာကိုဗစ်ရောဂါကာကွယ်ဆေးထိုးမဲ့အမျိုးသားအဆင့်စီမံကိန်းတစ်ခုကိုအခိုင်အမာပြင်ဆင်ရေးဆွဲထားရင်းနဲ့မခြားသေးရင်ကကျွန်ရရဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂတာဝန်ရှိသူတွေအလွန်အမင်းစိုးရိမ်နေကြတဲ့အကြောင်းဗိုလ်ထုနေသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂထွေရင်မှုချုပ်ရဲ့ပြောခွင့်ရသူစတီဗင်ဒူချာရစ်ကပြောဆိုလိုက်တာပါဇန်နဝါရီလ31ရက်နေ့အထိကျန်းမာရေးဝန်ထမ်းစုစုပေါင်း 35,000 ကိုကာကွယ်ဆေးတွေထိုးပေးပြီးဖြစ်ကြောင်းလည်းမြန်မာနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေကိုကူကာပြီးပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအရသာဆွေးရောက်ကိုဖယ်ရှားပြီးအာဏာသိမ်းလိုက်တာကြောင့်ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်နေတာပါစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့လမ်းပေါ်ထွက်ဆန္ဒပြရပြီးအနုနည်းနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်လာကြတာကြောင့်ကျန်းမာရေးကဏ္ဍအပါအဝင်လုပ်ငန်းတွေတော်တော်များများလည်းရပ်ဆိုင်နေပါတယ်